บังกลาเทศနိုင်ငံဟာမြန်မာနဲ့နှစ်နိုင်ငံကြားနားလည်မှုလွှဲမနိုင်မှုတွေကိုဖယ်ရှားပြီးစီးပွားရေးဆိုင်ရာတိုးမြင့်လှုပ်ဆောင်သူတွေအဆန္ဒရှိကြောင်းမြန်မာနိုင်ငံကိုငားရကြခီးစဉ်ဖြစ်တဲ့ရောက်ရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့အတွင်းဝင် အမ်ဆာဟီဒူဟက်ကပြောကြားချက်ကိုဒါကထရက်ပင်းတရင်မှာဖော်ပြထားပါတယ်။လက်ရှိမှာနှစ်နိုင်ငံကုန်သွယ်ရေးဟာဒေါ်လာတန်100လောက်တောင်မရှိဘဲဖြစ်နေတာမို့ကုန်သွယ်မှုတိုးမြင့်ခြင်းနဲ့ဆန္ဒရှိတယ်လို့ပြောဆိုလိုက်တာပါ။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစီနာရဲ့အထူးကိုယ်စားလှယ်ဖြစ်တဲ့မြန်မာနိုင်ငံကိုလာရောက်နေတဲ့နိုင်ငံသားရဲ့အတွင်းဝင်ဆာဟီဒူဟက်ကသူဟာမြန်မ မှုကြီးမင်းအောင်ဆိုင်နဲ့နိုင်ငံခြားရေးဝန်ကြီးဌာနအမြင့်ဆုံးအတွင်းဝန်ဦးအောင်လင်းတို့နဲ့လည်းတွေ့ဆုံမှုရှိပါတယ်။သူဟာအင်းနေကျန်းထံနိုင်ငံခြားနားလည်မှုလွဲမှားနေတာတွေကိုဘေးဖယ်ထားပြီးမြန်မာနဲ့မိတ်ဖက်နိုင်ငံဖြစ်တဲ့ဆက်ဆံရေးတဲ့တိဆောက်ဖို့ဆန္ဒရှိနေတဲ့ဝန်ကြီးချုပ်ဟာစီနာရဲ့ဒေါန်ဆန်းစုကြည်အတွက်စာကိုပါပေးအပ်ဖို့ရှိနေတာပါ။အရင်စစ်အစိုးရတွေလက်ထက်မှာရိုဟင်ဂျာပြဿနာဟာဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံကြားမှာအငင်းပွားဝယ်ဖြစ်ဆုံးပြဿနာတစ်ခုဖြစ်ပြီးအခုအစိုးရတက်တက်လာချိန်မှာဒီကိစ္စကိုပြေလည်အောင်လုပ်ဆောင်နိုင်မယ်လို့မျှော်လင့်ထားကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဌာနအရာရှိသူရဲ့ပြောကြားချက်ကိုလည်းဖော်ပြထားပါတယ်။